ကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့အရှိန်အဟုန်နဲ့ထိုးစစ်ဆင်နေမှုကြောင့်ဘေးလွတ်ရာကိုထွက်ပြေးခိုလုံနေကြတဲ့ကချင်စစ်ဘေးဒုက္ခသည်တွေရေကူးလက်သမဂ္ဂနဲ့နိုင်ငံတကာအသံဝင်ကအကူအညီပေးဖို့အတွက်ဆောင်ရွက်နေတဲ့အကြောင်းပြပရောက်ကချင်အဖွဲ့အစည်းတွေကပြောပါတယ်တန်ဖိုးကြီးရွှေပရင်ထွက်တဲ့ကချင်ပြည်နယ်တနိုင်းဒေသကို KIA ကချင်လွတ်လပ်ရေးတပ်မတော်ကထိန်းချုပ်ထားတဲ့အတွက်မြန်မာတပ်မတော်ဘက်ကနေမရှင်းလင်းရေးဆက်ပြီးတော့ဆောင်ရွက်နေမှာဖြစ်ကြောင်းမနေ့ကပြည်သူ့လွတ်တော်အစည်းအဝေးမှာတပ်မတော်ကိုယ်စားလှယ်တွေကတတိတီလင်းတတိပေးကြေညာသွားပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
လက်ရှိကချင်ပြည်နယ်မှာမြန်မာစစ်တပ်ကထိုးစစ်ဆင်နေတဲ့အကြောင်းရင်းတွေ KIA အနေနဲ့တနိုင်းဒေသလူမျိုးတရားမဝင်ရွှေပရင်တူးဖော်မှုလုပ်ငန်းတွေကနေရတဲ့ပတ်စံတွေနဲ့လက်နက်တွေဝယ်ယူပြီး NCA အဖြစ်ခက်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးခြင်းမလုပ်တာဟာအချက်တစ်ချက်ဖြစ်ကြောင်းမနေ့ကနေပြည်တော်ပြည်သူ့လွှတ်တော်မှကျင်းပတဲ့အစည်းအဝေးအတွင်းတက်မတော်ကိုယ်စားလှယ်ဒုဗိုလ်မှူးကြီးခင်မောင်ဆွေကပြောပါတယ်ဒါကြောင့်တနိုင်းဒေသတဝိုက်နေမြေရှင်းလင်းရေးကိုအစိုးရကအမိန့်ပေးထားခြင်းမရှိပေမဲ့တပ်မတော်ဘက်ကတာဝန်တိတိဆောင်ရွက်နေတာဖြစ်တယ်လို့ဒုဗိုလ်မှူးကြီးခင်မောင်ဆွေကအခုလိုပြောပါတယ
်။တပ်မတော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကအနှစ်ထားတဲ့လုပ်ပိုင်ခွင့်များအရပြည်သူလူထုရဲ့အသက်အိုးအိမ်ကိုမထိခိုက်စေပဲ။ KIA ရဲ့အကြမ်းဖက်တောင်းကျမ်းသူများရဲ့တရားမဝင်ဥပဒေမဲ့လုပ်ရများရပ်တန့်စေရန်အတွက်နေမြေရှင်းလင်းရေးလုပ်ငန်းများကိုအမိန့်ရမှအမိန့်ပေးမှလုံဆောင်ခြင်းမျိုးမဟုတ်ပဲဥပဒေနဲ့အညီတာဝန်တိတိဖြင့်နိုင်ငံတော်အစိုးရအပြည့်ကူညီဆောင်ရနေကြတာဖြစ်ပါတယ
်။ဒါအပြင်တက်မတော်ဘက်ကနေမြေရှင်းလင်းရေးကိုဆက်ပြီးလှုပ်သွားမှာဖြစ်တယ်လို့လည်းဒုဗိုလ်မှူးကြီးခင်မောင်ဆွေကဆိုပါတယ
်။တက်မတော်အနေနဲ့ကတော့ဥပဒေနဲ့ညီလှုပ်ဆောင်ချက်များကိုဟန်တားနှောက်ဆက်သူဥပဒေမဲ့လိုရများကိုကျွလွနေသူနိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားဖျက်ဆီးနေသူတဘာဝအပတ်ဝန်းကျင်ကိုပျက်စီးစေသူငြိမ်းချမ်းရေးကိုမလိုလားသူများကိုတော့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်များနဲ့ညီရှင်းလင်းရေးကိုဆက်လက်ဆောင်သွားမှာဖြစ်ပါကြောင်းဆွေးနွေးရင်ဒီဟုတ်ချောရပါတယ
်မကြသေးခင်ရပိုင်းအတွင်းမြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုဟာအတော်လေးပြင်းထန်လာပြီးထောင်နဲ့ချီတဲ့ဒေသခံတွေအစုလိုက်အပြုံလိုက်ဘေးလွတ်ရာကိုပြေးကြရတဲ့အခြေအနေဟာဆိုးရွားနေကြောင်းကချင်သတင်းမီဒီယာတွေမှာအကြေတဝင့်ဖော်ပြခဲ့ကြပါတယ်နိုင်ငံတကာရောက်ကချင်တိုင်းရင်းသားတွေကတော့စစ်ဘေးဒုက္ခသည်တွေအရေးကိုနိုင်ငံတကာအတိုင်းအဝိုင်းသိအောင်တင်ပြနိုင်ဖို့ဆောင်ရွက်နေကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းက VOA ကိုပြောပါတယ်
ဟုတ်ကဲ့အင်မတန်စိုးရင်ပါတချို့တွေကတော့ဖျားချောင်းကနေပြီးတော့အလူငွေကောက်ပြီးမှပို့လာလို့လုပ်နေနောက်တစ်ခုကတော့ကျွန်တော်ကကိုယ်နဲ့တက်ဆိုင်တဲ့နိုင်ငံအတီးတီးကိုဒီဖြစ်စဉ်တွေကိုရှင်းပြဖို့အတွက်ကျွန်တော်ကအစလုပ်နေပါပြီဗျနောက်ကုလသမဂ္ဂကိုရောဖြစ်စဉ်တွေကိုရှင်းပြဖို့အတွက်ကျွန်တော်လုပ်နေပါပြီဗ
ျဆိုတော့အခုခြေနေတွေဘယ်လောက်ထိဆိုးတယ်လို့ကြားသိရလဲရှင
်လူကိုဘုံနဲ့ကပ်ပြီးမှဖောက်တာတော့ကျွန်တော်မကြားဘူးစိတ်မကြားဘူးတခြားနည်းနဲ့ရက်ဆက်တာတော့ကြားဘူးပါတယ်ဒါပေမဲ့ကိုယ်ခန္ဓာမှာကပ်ပြီးမှဘုံထောက်လိုက်တာတော့နောက်တစ်ခုကတော့ဒီဖက်ပြင်းရဲ့ရတာမျက်ချင်းဆိုင်တွေ့တဲ့အချိန်မှာလိုက်ပြစ်တာတော့ကနောက်လူတွေအုံကြီးချက်ချင်းကိုထွက်ပြေးတာတို့ဟာတွေကထူးခြားပါတယ်ဗျနောက်တစ်ခုကတော့မိုးရာဒီမှာဒီလိုမျိုးထွက်ပြေးရဆိုတော့လည်းပို့ပြီးမှအခက်အခဲပို့ရှိပါတယ်ဗျ
လက်ရှိကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာကိုရပ်တန့်ဖို့ပြည်သူ့လွှတ်တော်အစည်းအဝေးမှာသက်ဆိုင်ရာလွှတ်တော်အမတ်တွေနဲ့တက်မတော်ကိုယ်စားလှယ်တွေအကြိတ်အနယ်ဆွေးနွေးခဲ့ကြပါတယ်အဓိကပဋိပက္ခဖြစ်နေတဲ့တနိုင်းဒေသကထွက်တဲ့ရွှေပရင်တူဖော်ရေးလုပ်ငန်းတွေကိုဥပဒေနဲ့အညီတရားဝင်လုပ်ကင်ခွင့်ပေးဖို့တနိုင်းလွတ်တော်အမတ်ဦးလင်းလင်းဦးရဲ့အဆိုပြုချက်ကိုတက်ရောက်လာတဲ့တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပြည်ထောင်စုဝန်ကြီးကထောက်ခံဆွေးနွေးခဲ့ပြီးတဲ့နောက်တည်သူလွှတ်တော်ကလည်းအတည်ပြုခဲ့ပါတယ်။အခုလိုရွှေပရင်တူဖော်ရေးလုပ်ငန်းတွေဥပဒေနဲ့အညီလုပ်ကင်ဖို့အခွင့်အလမ်းတွေစတင်မြင်လာရပြီမြင့်တက်မတော်ဘက်ကနေမြေရှင်းလင်းရေးတွေကိုဆက်လက်ဆောင်ရွက်မယ်လို့ဆိုလာတဲ့အတွက် KIA နဲ့တက်မတော်ကြတိုက်ပွဲတွေပိုပြီးပြင်းထန်လာမဲ့အခြေအနေတွေကိုစိုးရိမ်မိကြောင်းဒေသခံတွေကပြောပါရရှင်